Welcome to the Voice of America in Burmese.
မြန်မာညနေခင်းမှာတောတာရှင်များရှင်2019ခုနှစ်မတ်လ22ရက်ဗုဒ္ဓနေ့ညနေခင်း VOA စီစဉ်နေကိုမေးခင်ပြည်အစုမြို့တော်ဝါရှင်တန် DC ကနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီမှာအီတန်စမာဒီညနေခင်းတွေစီစဉ်နေကိုတင်ဆက်ပေးသွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်သမ္မတကနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်ရာဓာခံထားရတဲ့တရားသူကြီးနီလ်ကိုဆက်ရှာတက်လွတ်တော်တရားရေးကော်မတီမှာဒီကနေ့လဲဆက်လက်မေးမြန်းခံရမှာဖြစ်ပါတယ်။တာမြင့်ထားတဲ့ကြားကမြောက်ကိုရီးယားကဒီကနေ့ဒုံးကျည်စမ်းသပ်ခဲ့ပေမဲ့အောင်မြင်မှုမရခဲ့ဘူးလို့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ကပြောပါတယ်။ဒီလိုထက်တန်းရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမကင်ဖြူတွေးနေတူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်နဲ့နားဆင်ကြမှာကကိုကန်တက်ဖွဲ့ရဲ့ဗန်စင်းကိုတရုတ်အစိုးရဗန်တစ်ခုကပိတ်လိုက်တာနဲ့ပတ်သက်ပြီးဒါဟာတရုတ်နဲ့မြန်မာအစိုးရရဲ့အကြာနေဆက်ဒေသတည်ငြိမ်အေးချမ်းရေးအတွက်ဆွေးနွေးဆောင်ရွက်တာရဲ့ရလဒ်ဖြစ်တယ်လို့မြန်မာအစိုးရဘက်ကသုံးသပ်ပါတယ်
။ဒီလိုဆိုဆွေးနွေးပွဲတွေရလဒ်တာမကဘူးကျွန်တော်တို့သူင်သူလိုပေါ့နော်နိုင်ငံသားမှာအကြောင်းပြုရှင်ရှိတယ်လို့မြန်မာမှာရှိတဲ့တရုတ်တမန်ကြီ
းနိုင်ငံတော်သမ္မတရုံရဲ့ညွန်ကြားရေးမှူးချုပ်ဦးစောထေကာခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြမှာပါဒါပြင်အရှိလေပိုင်းဒေတာကနိုင်ငံတော်များပါဝင်နိုင်ငံတွေကလာတဲ့လေရင်စီးခီးတွေတွေအနေနဲ့ laptop computer tablet နဲ့တခြားပစ္စည်းတွေကိုလူနဲ့တပါးတည်းယူဆောင်ခွင့်မပြုတော့ဘူးလို့ American နဲ့ Britain တို့ကထုတ်ပြန်တဲ့ကြေညာချက်နဲ့ပတ်သက်ပြီးတော့လဲနာဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲရသတင်းတွေကိုကိုအောင်လေဦးနဲ့ Mackie ဖြူထွေးတို့ကကြေညာပေးပါမယ်ရှင်
အမေရိကန်နိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်ခန့်ဖို့ထက်လွတ်တော်တရားလုံးရှိမှမှာဆုံးဖြတ်တဲ့မတင်မဲခွဲမဆုံးဖြတ်ခင်မှာထက်လွတ်တော်တရားရေးကော်မတီရဲ့တရားမြင့်မြတ်မှုတွေကိုတရားသူကြီး Neil Gorsuch အနည်းဆုံးနောက်တရရင်ဆန်ရအောင်မှာဖြစ်ပါတယ်။ရှေ့လာမယ့်နှစ်တွေမှာကျင်းဝနိုင်တဲ့အခြေတင်ဖြစ်စရာကိစ္စတွေမှာတရားရုံးချုပ်တရားသူကြီးဖြစ်ဘလို့မဲပေးဆုံးဖြတ်တဲ့နဲ့ဆိုတာမျိုးသမ္မတဒေါ်နယ်ထရမ့်အစိုးရတာဝန်ရှိသူတွေကစည်းရုံးတာမျိုးမရှိခဲ့ဘူးလို့လည်းပြောဆိုခဲ့တာပါ။သူအနေနဲ့ဘသူမျက်နှာမှာမကြည့်ပဲဆုံးဖြတ်ချက်ချဖို့လဲအခက်အခဲမရှိတဲ့ကြောင်းပြည်အောင်စုယူကန်တရားသူကြီးဂေါ်ဆက်ရှာလွတ်တော်ကျမ်းနာပွဲတွင်ပြောကြားသွားပါတယ်။တာဝန်ပေးခန့်ဖို့တက်လွတ်တော်မှာဒုတိယနေ့ဖြစ်အင်္ဂါနေ့ကကျမ်းနာရမှာတော့သမ္မတရွေးကောက်ပွဲကာလတုန်းကထရန့်ဂရီပေးခဲ့တဲ့ခြေတင်ဖြစ်စရာကိစ္စရနဲ့ပတ်သက်လို့အတက်ကန်ဒီမိုကရက်ကိုယ်စားလှယ်ရဲ့ပြင်းထန်တဲ့မေးခွန်းတွေကိုဖြေကြားခဲ့ရတာပါ။မြင်းမြန်ခံခဲ့ရတဲ့ကိစ္စတွေထဲမှာတော့အကြမ်းဖက်သမားဖြစ်တန်တရားရှိသူတွေကိုနှိမ့်ဆက်ညှဉ်းပန်းဆစ်ဆဲတဲ့နီလန်းတွေကိုပြန်လည်ကျင့်သုံးဖို့အမေရိကန်ကိုမွတ်စလင်တွေဝင်ရောက်ခွင့်တားမြစ်ဖို့အမျိုးသမီးတွေကိုယ်ဝင်ဖြစ်ချခွင့်တွေ1993ခုနှစ်ကနိုင်ငံတော်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်စရပါဝင်ပါတယ်အမေရိကန်သမ္မတထရန့်ကမွတ်စလင်နိုင်ငံနဲ့ဝင်ရောက်ခွင့်တားမြစ်မဲ့အစီအစဉ်နဲ့ပတ်သက်ပြီးဒီမိုကရက်တက်လွတ်တော်အမတ်ပက်ထရစ်လီကမေးခွန်းထုတ်ရမှာတော့နိုင်ငံတော်တရားရုံးချုပ်ရှေ့မှောက်ရောက်လာနိုင်တဲ့အမှုခင်းမျိုးနဲ့ပတ်သက်လို့သူ့အနေနဲ့အခုချိန်မှာသဘောထားပေးနိုင်မှာမဟုတ်ကြောင်းတုံ့ပြန်ခဲ့တာပါတရားရုံးချုပ်တရားသူကြီးဖြစ်ခန့်ခံရတဲ့အခါဥပဒေနဲ့ညီဆုံးဖြတ်မှာသာဖြစ်ပြီးဘယ်သူမှတရားဥပဒေထက်မှမရှိစေရဘူးလို့လည်းတရားသူကြီးကိုဆက်ရှာပြောကြားသွားပါတယ်
မြောက်ကိုရီးယားကဒီကနေ့ဒုံးကျည်စမ်းသပ်တာမအောင်မြင်ခဲ့ဘူးလို့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတွေကပြောပါရယ်။မြောက်ကိုရီးယားနိုင်ငံအရှိချမ်းကဲလ်မာကျွန်းဆွယ်ကနေပြစ်လို့စမ်းသပ်ပြီးဆက်ကပိုင်းအတွင်းမှာပဲအဲ့ဒီဒုံးကျည်ပေါက်ကွဲသွားခဲ့တဲ့အကြောင်းအမေရိကန်ရဲ့ Pacific ဒေသကုတ်ကဲရေးဌာနပြောခွင့်ရတဦးကပြောသလိုတောင်ကိုရီးယားစစ်ဘက်ကလည်းအလားတူပြောခဲ့တာပါ။ဘယ်ဒုံးကျည်အမျိုးအစားကိုစမ်းသပ်ခဲ့တာလဲဆိုတဲ့အသေးစိတ်ကိုတော့သူတို့ကမပြောဘဲအခုစမ်းသပ်မှုနဲ့ပတ်သက်လို့ဆက်လက်လေ့လာဆန်းစစ်နေတယ်လို့ဆိုပါရယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတွဲစီလေ့ကျင့်မှုတွေကိုထုတ်ပြန်တဲ့အနေနဲ့မြောက်ကိုရီးယားဟာဒီလအစောပိုင်းတုန်းကလည်းဂျပန်ပင်လယ်ထဲကိုပဲ့ထိန်ဒုံးကျည်လေးစင်းပစ်လို့စမ်းသပ်ခဲ့ပါသေးတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတွဲစီလေ့ကျင့်မှုတွေကိုစစ်ပွဲပြင်ဆင်မှုတွေအဖြစ်မြောက်ကိုရီးယားကယူဆထားတာပါ။ဒီလအစောပိုင်းစမ်းသပ်ပစ်လို့ခဲ့တဲ့အဲ့ဒီပဲ့ထိန်ဒုံးတွေထဲက၃၀ကတော့ကီလိုမီတာ1000ထိရောက်ခဲ့ပြီးဂျပန်ပင်လယ်ထဲကိုကျခဲ့တာပါ။အဲ့ဒီပဲ့ထိန်ဒုံးကျည်တွေဟာတာလက်ပြစ်ဒုံးကျည်တွေဖြစ်ပြီးမြောက်အမေရိကတိုက်အတွက်တော့အနေရမရှိဘူးလို့အမေရိကန်အစိုးရအရာရှိတွေကပြောပါရရှင်
။အရှေ့လေဗန်ဒီဇာ6နိုင်ငံကလာမဲ့လေယာဉ်ခီးစင်တွေမှာခီးဆောင် laptop computer တွေနဲ့ကြီးကြီးမားမား electronic ပစ္စည်းတွေကိုခီးသွားတွေသယ်ဆောင်ဝင်မပြုဖို့အမေရိကန်ကအမိန့်ထုတ်လိုက်ပြီးတဲ့နောက်ဗြိတိန်နိုင်ငံကလည်းအင်္ဂါနေ့မှာအလားတူတားမြစ်လိုက်ပါတယ်။တူရကီ၊လေဗနွန်၊ဂျော်ဒန်၊အီဂျစ်၊ Tunisia နဲ့ Saudi Arabia နိုင်ငံတွေကနေဗြိတိန်နိုင်ငံကိုတိုက်ရိုက်ပြန်တမ်းမဲ့ခီးစင်တွေမှာလိုက်ပါမယ်။ခီးတွေအနေနဲ့အလျား16စင်တီမီတာ၊အနံ 9.3 စင်တီမီတာနဲ့အမြင့် 1.5 စင်တီမီတာကျော်တဲ့ခီးဆောင် electronic ပစ္စည်းတွေကိုသယ်ဆောင်ဝင်မပြုဖို့ဗြိတိန်နိုင်ငံကညွှန်ကြားချက်ထုတ်လိုက်တာပါ။ညွှန်ကြားချက်ဟာသတ်မှတ်ထားတဲ့6နိုင်ငံကနေဗြိတိန်နိုင်ငံကိုတိုက်ရိုက်ပြန်တမ်းမဲ့လေကြောင်းခီးစင်တွေအတွက်အကျုံးဝင်မှာဖြစ်ပြီးခီးသွားတွေလုံခြုံစိတ်ကျစွာသွားလာနိုင်ရေးလိုအပ်ချက်အရစောင့်ရရတာဖြစ်တဲ့အကြောင်းလဲဗြိတိန်ဝန်ကြီးချုပ်ထရီဇာမေရဲ့ပြောခွင့်ရကဒိန်းနောက်တွေကိုပြောဆိုခဲ့ပါတယ်။ American ပြည်တော်စုတရုတ်ပို့ဆောင်ရေးလုံခြုံရေး agency TSA ကလည်းအရှေ့လေဗန်ဒီတာကလေစိတ်စင်ဦးကနေတိုက်ရိုက်ပြန်တမ်းလာမဲ့ခီးသွားတွေပေါ်တားမြစ်ချက်ကိုအင်္ဂါနေ့စောင့်ရိုင်းမှာထုတ်ပြန်ခဲ့တာပါ။ ချင်းချောင်းမှုတစုံတရာရှိတဲ့အတွက်တားမြစ်ချက်ထုတ်ပြန်တာမျိုးမဟုတ်ပဲအရက်ဖက်လေကြောင်းလိုင်းတွေကိုအချက်ဖက်ဝါရီအုပ်စုတွေကတက်ခတ်ဖို့ဆက်လက်ကြံစီနေစေဖြစ်ကြောင်းထောက်လိုင်းသတင်းတွေအရအမိန့်ထုတ်ပြန်ခဲ့တာဖြစ်တဲ့အကြောင်းအေဂျင်စီရဲ့ကြေညာချက်ကဖော်ပြပါရယ်ခီးသွားတဲ့အနေနဲ့လက်ကင်ဖုံးနဲ့ရွယ်စားပူကြီးရဲ့အီလက်ထရောနစ်ပစ္စည်းတွေကိုလူနဲ့အတူတည်ယူခွင့်မပြုဘဲခီးဆောင်အိတ်ထဲမှာထည့်ပြီးတော့အနှံ့ကြရမှာပါလက်ကင်ဖုံးတွေကိုတော့လိုအပ်ချက်အရတားမြစ်မှုမလုပ်ဖို့ဆုံးဖြတ်ခဲ့ကြောင်းလည်း TSA ကပြောထားပါရယ်
အမေရိကန်ဦးဆောင်တဲ့ညွတ်ပေါင်းတပ်ဖွဲ့တွေရဲ့ပစ်ခတ်မှုလို့ယူဆရတဲ့လေကြောင်းတိုက်ခိုက်မှုအတွင်းစီးရီးယားနိုင်ငံရက်ကာမြို့အနီးကစာတင်ကြောင်းတစ်ခုမှာလူ33ယောက်ထက်မနည်းသေဆုံးသွားတဲ့အကြောင်းစီးရီးယားစစ်ပွဲဆောင်ကြီးလေလာရေးအဖွဲ့တစ်ခုကပြောပါရယ်အယ်မန်ဆူရာချေးရွာအပြင်ဘက်မှာအင်္ဂါနေ့အစောပိုင်းကဒီလေကြောင်းတိုက်ခိုက်မှုကြုံခဲ့ရတာဖြစ်ပြီးတော့တိုက်ခိုက်ခံရတဲ့စာတင်ကြောင်းကတော့စီးရီးယားစစ်ပွဲကြောင့်ထွက်ပြေးလာတဲ့ဥယျာဉ်ဒုက္ခသည်တွေခိုလုံနေတဲ့နေရာဖြစ်တယ်လို့စီးရီးယားလူခွင့်ရေးဆောင်ကြီးလေလာရေးအဖွဲ့ကပြောပါရယ်ရကာမျိုးဟာဆိုရင်တော့ဒီအရစစ်သွေးကြွတွေကသူတို့ရဲ့မျိုးတော်လို့ပြောနေတဲ့နေရာဖြစ်ပြီးဒီစစ်သွေးကြွတွေကိုတိုက်ခိုက်နေတဲ့အင်အားစုတွေကလည်းဒီမျိုးကိုပြန်လည်သိမ်းယူဖို့အဓိကကြိုးပမ်းနေတာပါစီးရီးယားကအရစစ်သွေးကြွတွေကိုလေကြောင်းကနေတိုက်ခိုက်ချေမုန်းတဲ့နိုင်ငံပေါင်းဒဒါဇင်လောက်ပါဝင်တဲ့အမေရိကန်ဦးဆောင်တဲ့ညွတ်ပေါင်းအဖွဲ့တွေဟာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းရကာမျိုးကိုအပြင်းထန်တိုက်ခိုက်နေကြတာပါပြီးခဲ့တဲ့ဒီစနေတနင်္ဂနွေနေ့တနင်္လာ3ရက်မှာကိုပဲလေကြောင်းတိုက်ခိုက်မှုအချိန်20နီးပါးလုပ်ခဲ့တဲ့အကြောင်းညွတ်ပေါင်းအဖွဲ့ရဲ့မှတ်တမ်းမှာဖော်ပြထားပါတယ်စီးရီးယားနိုင်ငံတွင်လေကြောင်းတိုက်ခိုက်မှုတွေဒီနှစ်တည်းတည်တည်တပ်ပိုများလာခဲ့တာမှာပြီးခဲ့တဲ့ဇန်နဝါရီနဲ့ဖေဖော်ဝါရီလတွေအတွင်းလစဉ်လေကြောင်းတိုက်ခိုက်မှုပြင်းမြအကျဉ်းကြီး950လောက်ရှိခဲ့ပါတယ်။ဒီအရင်ပြီးခဲ့တဲ့နှစ်နောက်ဆုံး6လတုန်းကတော့လစဉ်ပြင်းမြတိုက်ခိုက်မှုဟာအကျဉ်း350လောက်ပဲရှိခဲ့တာပါ။စီးရီးယားနိုင်ငံတွင်ညွတ်ပေါင်းအဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုအများစုကိုတော့အမေရိကန်စစ်လေယာဉ်တွေကလုံဆောင်တာဖြစ်ပါတယ်ရှင်။
View American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
View American တန်မြန်မာဘာသာအစီအစဉ်ရဲ့ပုံထုနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာဆွေးအော်လက်နက်ကင်ပုံကန်နေတဲ့ကုကံအဖွဲ့ကအသုံးပြုနေတဲ့တရုတ်နိုင်ငံပိုင်ဘန်တစ်ခုကဘန်စင်းကိုတရုတ်ဆွေးအော်ကပိတ်လိုက်တဲ့အပေါ်မြန်မာဆွေးအော်ကကျူဆူလိုက်ပါတယ်။တရုတ်မြန်မာနယ်စပ်မှာခြေဆက်ပြီးမကြာသေးခင်ကပဲမြန်မာစစ်တပ်နဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့ MNDAA ကုကံတပ်ဖွဲ့ရဲ့တရုတ်နိုင်ငံပိုင်စက်ပြူးရေးဘန်မှာဖွင့်လှစ်ထားတဲ့ဘန်စင်းနဲ့ပတ်သက်လို့မေးမြန်းမှုတွေလုပ်ပြီးမကြာခင်မှာပဲဘန်စင်းကိုပိတ်လိုက်တာလို့လည်းရိုက်တာသတင်းကဖော်ပြပါတယ်။လွန်ခဲ့တဲ့နှစ်နှစ်နီးပါးအတွင်းကုကံအဖွဲ့ကအမေရိကန်ဒေါ်လာ5သိန်းကျော်ကိုတရုတ်စက်ပြူးရေးဘန်စင်းကိုတိုက်ရိုက်လွှဲပြောင်းခဲ့ပေမဲ့ငွေကြေးလွှဲပြောင်းမှုတွေနဲ့ပတ်သက်လို့ဆိုင်ရာဘလုံငန်းနေနေနဲ့တရုတ်နိုင်ငံရဲ့ဥပဒေတွေကိုချိုးဖောက်မှုရှိရဲအထောက်အထားမတွေ့ရဘူးလို့လည်းဆိုပါတယ်မြန်မာသမ္မတရုံးပြောခွင့်ရသူဦးစောထေးကတော့တရုတ်စက်ပြိုးရေးဘဏ်ရဲ့ဆုံးဖြတ်ချက်ကိုကြိုဆိုကြောင်း VOA ကိုပြောဆိုခဲ့တာပါတရုတ်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရသူဟွာချွန်ရင်ကတော့နိုင်ငံပိုင်စက်ပြိုးရေးဘဏ်ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့မသိရှိရသေးတဲ့အကြောင်းပြောဆိုခဲ့ပေမဲ့တခြားနိုင်ငံရဲ့ပြည်တွင်းရေးကိုဝင်မဆွတ်ဖို့တရုတ်နိုင်ငံရဲ့မူဝါဒကိုတသမတ်တည်းဆွဲခိုင်ထားဆဲဖြစ်ပြီးမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုလေးစားကြောင်းနဲ့နိုင်ငံငယ်ဆက်ဆံရေးနဲ့နယ်စပ်ဒေသတည်ငြိမ်မှုတွေပြပြအောင်လုပ်တဲ့အဖွဲ့အစည်းနဲ့လူပုဂ္ဂိုလ်တွေဘယ်သူမှလက်ခံမှာမဟုတ်ဘူးဆိုပြီးတော့လည်းပြောဆိုခဲ့ပါတယ်
အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ဟာဘယ်ဂျီယံနိုင်ငံ Brussels မြို့မှာရှိလာတဲ့ကျင်းပမဲ့မြောက်အတလန်တိတ်စာချုပ်အဖွဲ့နေဂျိုးနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးကိုမတက်ဖဲရှိလာတဲ့မှာပဲရုရှားနိုင်ငံကတော့သွားမယ်လို့ကြေညာလိုက်တာကြောင့်ဝေဖန်ခံနေရပါတယ်မနေ့ကအင်္ဂါနေ့နိုင်ငံသားရေးဌာနပုံမှန်သတင်းစာရှင်းလင်းပွဲမှာနေဂျိုးအစည်းအဝေးနဲ့ပတ်သက်ပြီးသတင်းထောက်တွေကဒီယာယီပြောခွင့်ရ Mark Turner ကိုမေးမြန်းခဲ့ကြတာပါဒီစီဝေးကိုဝင်ကြီးတယ်လက်ဆင်တက်ရောက်နိုင်အောင်သူ့အတွက်အဆင်ပြေနိုင်မဲ့အချိန်တွေကိုနေတုအဖွဲ့ဘက်ကကန့်လန့်ခဲ့ပေမဲ့လို့မစ္စတာတယ်လက်ဆင်ကလက်မခံခဲ့ဘူးဆိုတာသိရတဲ့အကြောင်းသတင်းတောက်တူကပြောပါရယ်ဒီပေါ်မှာနိုင်ငံခြားရေးဌာနပြောခွင့်ရမစ္စတာထွန်နာကတော့ဝင်ကြီးတယ်လက်ဆင်အနေနဲ့ဒီစီဝေးကိုတက်ရောက်ဖို့အချိန်ခက်ခဲရှိတယ်လို့ပြောသွားပါရယ်ဒီတော့ထွန်းမှာပဲနိုင်ငံခြားရေးဌာနပြောခွင့်ရနောက်တူကဝင်ကြီးတယ်လက်ဆင်ဟာရှိလာတဲ့မှာပဲ G7 စက်မှုအင်အားကြီးနိုင်ငံ9နိုင်ငံရဲ့အစည်းအဝေးကိုတက်ရောက်ဖို့အတွက်အီတလီနိုင်ငံကိုသွားရောက်မဲ့အကြောင်းနဲ့အဲ့ဒီကနေမှရုရှားကိုခီးဆက်မဲ့အကြောင်းပြောထားတာပါဒီရုရှားခီးစင်နဲ့ပတ်သက်လို့တော့တရားဝင်ဘာမှမထုတ်ပြန်နိုင်သေးတဲ့အကြောင်းပြောခွင့်ရမစ္စတာထွန်နာကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောပါရယ်ဝန်ကြီးတယ်လက်ဆန်အနေနဲ့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ထွေ့မယ်မထွေ့ဘူးဆိုတာကိုလည်းသူမပြောနိုင်သေးတဲ့အကြောင်းမစ္စတာထွန်နာကပြောသားပါရယ်ရှင
်ကိုလံဘီယာနိုင်ငံမှာဆူရနဲ့သဘုံတွေချမချသေးငါပဲငင်းငင်းရေးအတွက်လက်မှတ်ရေးထိုးနိုင်ခဲ့ပေမဲ့ဒေသခံရွာသားယာနဲ့ချီပြီးတပ်ဖြတ်ခံရတာမောင်းထုတ်ခံရတွေရှိနေတဲ့အကြောင်းနိုင်ငံကလူ့ခွင့်ရေးလှုပ်ရှားမှုဖွဲ့ Amnesty International ရဲ့အစိုးရခန်းစားတစ်ခါဖော်ပြပါရယ် ကိုလံဘီယာနိုင်ငံရဲ့နေရာတော်တော်များမှာလက်နက်ကင်ပရိကတ်တွေကစိုးရိမ်စရာကောင်းလောက်ဆက်လက်ဖြစ်ပွားနေစေဖြစ်တဲ့ကြောင်း Amnesty International ရဲ့ America တိုက်ဆိုင်ရာတာဝန်ခံ Erica Quiroz ကပြောဆိုခဲ့ပါတယ်။နိုင်ငံအနှံ့ကထောင်ထောင်မကတဲ့လူလူအနေနဲ့ငင်းချဲသဘောတူညီချက်လက်မှတ်ရေးထိုးပြီးနောက်ပိုင်းခြားနားမှုကိုမခံစားနိုင်ရသေးဘူးလို့လည်းပြောဆိုခဲ့တာပါ။လွန်ခဲ့တဲ့9လအတွင်းပြည်သူစစ်တွေရဲ့လှုပ်ရှားမှုတွေပိုတိုးလာခဲ့ပြီးရာနဲ့ချီရဲ့လူတွေတပ်ဖြတ်ခံရ၊နေရက်ကနေမောင်းထုတ်ခံရ၊ချင်းချောက်ခံရတာတွေရှိခဲ့တဲ့အကြောင်းဒေသခံတွေကပြောပြတယ်ဆိုပြီးတော့လေ NST ရဲ့အစိုးရခန်းစာကဖော်ပြထားပါတယ် NST International အဖွဲ့ရဲ့အစိုးရခန်းစာနဲ့ပတ်သက်လို့ကိုလံဘီယာဆွေးရဘက်ကတော့တစုံတရာမှတ်ချက်ပေးတာမျိုးမရှိပေမဲ့ပြည်သူ့စစ်အဖွဲ့တွေကိုဖျက်သိမ်းထားတာကြားရဖြစ်တဲ့အကြောင်းပြောဆိုထားတာပါကိုလံဘီယာနိုင်ငံမှာအင်အားအကြီးဆုံး Fact ဘုံအဖွဲ့နဲ့အစိုးရကပြီးခဲ့တဲ့နှစ်နိုဝင်ဘာလမှာပဲငင်းချမ်းရေးလက်မှတ်ထိုးခဲ့တာဖြစ်ပါတယ်ငင်းချမ်းရေးသဘောတူညီချက်ကြောင့်လူပေါင်း2000ကျော်သေဆုံးခဲ့တဲ့နှစ်ပေါင်း50ကျော်အစိုးရဆက်ဆက်ကိုပုံကံမှုတွေလည်းတရားဝင်အဆုံးသတ်ခဲ့တာပါအခုခါမှာတော့အစိုးရကဒုတိယအင်အားအကြီးဆုံးဖြစ်တဲ့အီရန်တဘောဖွင့်နဲ့ဆွေးနွေးနေပါတယ
်ပြင်သစ်ပြည်ထရေးဝန်ကြီးဘရူနိုလဲဟူဟာသူ့ရဲ့သမီးတွေကိုသူတို့တွေတကယ်တမ်းဘာအလုံးမှမလုပ်ဘဲနဲ့လွှတ်တော်တွင်လက်ထောက်နေရပြီးပြီးခဲ့တဲ့ဆိုတဲ့ဆွတ်ဆွဲချက်ကြောင့်မနေ့ကအင်္ဂါနေ့မှာယာရုကနေနှုတ်ထွက်သွားပါတယ်သူ့ရဲ့သမီးတွေဟာပထမဆုံးအလုပ်စဝင်ရမယ့်အချိန်မှာအထက်တန်းကျောင်းတက်နေစေဖြစ်ပြီးအဲ့နောက်တက္ကသိုလ်ကျောင်းတွေဆက်တက်ခဲ့ကြတဲ့အချိန်မှာလဲသူတို့ဟာမစ္စတာလဲဟူအထွတ်ဆက်ပြီးတော့အလုပ်လုပ်တဲ့သူတွေဖြစ်နေကြတာပါပြစ်တဲ့လွတ်တော်အမတ်တွေအနေနဲ့သူတို့ရဲ့မိသားစုဝင်တွေကိုသူတို့တာဝန်ယူလှုပ်ဆောင်နိုင်တဲ့အလုပ်တွေရှိမယ်ဆိုရင်လက်ထောက်ဝန်ထမ်းတွေအဖြစ်နဲ့ခန့်အပ်တာဝန်ပေးခွင့်ရှိပါတယ်။ဒါကြောင့်မစ္စတာလဲဟူအနေနဲ့သူ့ရဲ့သမီးတွေကိုနွေရာသီကျောင်းပိတ်အားလည်ရက်တွေမှာလွတ်တော်လက်ထောက်နေရာတွေပေးခဲ့တာရှိပေမဲ့လို့တရားမဝင်တာတော့ဘာမှလုပ်ခဲ့တာမရှိဘူးလို့ပြောပါရတယ်။သူ့အနေနဲ့နိုင်ငံရေးအရာဘာမှမလုပ်ခဲ့ပေမဲ့လို့အစိုးရရဲ့လုပ်ငန်းတာဝန်တွေကိုအကာအကွယ်ပေးဖို့ဝတ္တရားရှိတဲ့အချိန်အခုလိုယာရုကနေနှုတ်ထွက်ရတဲ့အကြောင်းလဲမစ္စတာလဲဟူကပြောပါရရှင်။
ကိုအောင်လုံးနဲ့မက်ခင်ပြူထွေတို့ကသတင်းတွေကိုကြေညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့တရုတ်မြန်မာနယ်စပ်ဒေသတည်ငြိမ်ရေးနယ်ဆိုင်တဲ့သတင်းကိုတင်ဆက်ပေးချင်ပါတယ်ကိုကန်တပ်ဖွဲ့ရဲ့ဗန်စင်းကိုတရုတ်အစိုးရဗန်တခုကပိတ်လိုက်တာနဲ့ပတ်သက်ပြီးတော့ဒါဟာတရုတ်နဲ့မြန်မာအစိုးရတို့ကြားနယ်စပ်ဒေသတည်ငြိမ်အေးချမ်းရေးအတွက်ဆွေးနွေးဆောင်ရွက်တာတွေရဲ့ရလဒ်အဖြစ်မြန်မာအစိုးရဘက်ကသုံးသပ်ပါတယ်တစ်ဆက်ထဲမှာပဲလက်နက်ကိုင်အဖွဲ့တွေနဲ့တွဲဆုံဆွေးနွေးရေးအတွက်လမ်းဖွင့်ထားကြောင်းကိုလည်းထပ်မံပြောကြားလိုက်ပါတယ်ဒီအကြောင်းပြည်စုံကို VO မြန်မာပိုင်းသတင်းတော့ကိုမိုးစောကတရင်ပြပို့ထားပါရဲ့ရှင်
။ကိုကန်ကိုပိုင်အုတ်ချုပ်ခွင့်ရဒေသလောက်ကိုင်မြို့အနီးမှာတရင်နှစ်ပတ်ကြာတိုက်ပွဲတွေပြင်းထန်နေချိန်မှာပဲ MNDAA ကကိုကန်လက်နက်ကိုင်တပ်ဖွဲ့ရဲ့ရံပုံငွေလက်ခံရဗန်စီရင်တစ်ခုကိုတရုတ်အစိုးရပိုင်စိုက်ပျိုးရေးဗန်ကပိတ်လိုက်တာဖြစ်ပါတယ်။ဒီလိုကိုကန်တပ်ဖွဲ့ရဲ့ဗန်စီရင်ပိတ်လိုက်တာနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုရဲ့ရလဒ်အဖြစ်နိုင်ငံတော်တမရယုံရဲ့ညွှန်ကြားရေးမှူးချုပ်ဦးစော်ထေကပြောပါတယ
်။သူလဆူဆွေးပွဲတွေရဲ့ရလဒ်ကမကဘူးကျွန်တော်တို့ထူးရင်ထူးလို့ပေါ့နော်နှစ်နိုင်ငံကြားမှာအကြောင်းပြုရှိရှိတယ်လို့မြန်မာမှာရှိတဲ့တရုတ်တမန်ကြီးတရုတ်မှာရှိတဲ့မြန်မာတမန်ကြီးနောက်ဆုံးဘုဘဒီဘက်တရုတ်ဆက်သွယ်လို့ပြောဆိုတာရှိပါတယ်ဒါရဲ့အကျိုးရလဒ်လို့ပြောလို့ရပါအခုဒီတိုက်ပွဲတွေဖြစ်တဲ့အခါမှာနောက်ကွယ်ရနေတော့ပံမုကွန်မြူတွေရှိနေတယ်ဒီပံမုကွန်မြူတွေကတရုတ်ကိုဆိုးရရဲ့မူဝါဒမဟုတ်ဘူးကိုဆိုးရကဒါမျိုးတွေတို့လက်ခံမှာလည်းမဟုတ်ဘူးသို့တော့အောက်ချိန်မှာပေါ့နော်နှစ်နိုင်ငံမြန်မာဆက်ဆက်တဲ့အပြင်ဘုဘဒီဘက်မျိုးနွယ်စုတွေဆက်ဆက်ပတ်သက်မှုကကျေပြေပြေရှိနေတယ်။ဒါနဲ့ပတ်သက်ပြီးတော့လည်းသူတိကိုဆိုးရရမူဝါဒနဲ့ညီတောင်းရပေးဖို့ကျွန်တော်တို့ပြောကြဆိုကြတာရှိပါတ
ယ်။ဥဇော်ထေပြောဆိုသွားတဲ့ထဲက 2+2 ဆွေးနွေးပွဲဆိုတာကတော့တရုတ်နဲ့မြန်မာအစိုးရတို့ရဲ့နိုင်ငံသားရေးနဲ့ကာကွယ်ရေးဝန်ကြီးဌာနတွေကြားမှာဖြစ်ပေါ်လာတဲ့ကိစ္စရပ်တွေကိုနှစ်ဖက်ညီနိုင်ဆွေးနွေးကြတဲ့ဆွေးနွေးပွဲတွေကိုခေါ်တာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်နှစ်အတွင်းမှာ MNDAA ကကိုကန်တပ်ဖွဲ့ကတရုတ်အစိုးရပိုင်စိုက်ပျိုးရေးဗန်မှာဖွင့်ထားတဲ့ငွေစင်းကနေအမေရိကန်ဒေါ်လာ5သိန်းကျော်ရန်ပုံငွေရရှိခဲ့ပါတယ်။အဲ့ဒီရန်ပုံငွေတွေကိုဗန်ငွေစင်းမှာဓာတ်ရိုက်အနှံပေးသွင်းတာဒါမှမဟုတ်မိုဘိုင်းငွေပေးစနစ်နှစ်ခုကနေတဆင့်လှူဒန်းသူတွေကပေးပို့ခဲ့ကြတာလို့ရိုက်တာသတင်းမှာဖော်ပြထားပါတယ်။မြန်မာအစိုးရအနေနဲ့လက်နက်ကင်တပ်ဖွဲ့တွေကိုတိုက်ခိုက်တာတွေရပ်ဆိုင်းပြီးတွစ်ဆုံဆွေးနွေးအဖြေရှာဖို့အစဉ်တိုက်တွန်းနေကြောင်းလည်းဦးစော်ထေးကအခုလိုဆက်ပြောပါတယ်။
နေသာတိသာတင်ငင်ရေးမြန်မာရေးဒီနိုင်ငံလုံးကိုကျေစွာဖြစ်တယ်မြန်မာနိုင်ငံတို့ကတော့ဒီဘက်လေကျွန်တော်တို့နိုင်ငံရေးဖြစ်စဉ်မှာပါဝင်လာဖို့ NRC ဥက္ကဋ္ဌအနေနဲ့ကျွန်တော်တင်ညာချက်မှာအနည်းငယ်တော့2019မှာထုတ်ပြန်ထားပြီးဖြစ်တယ်ထုတ်ပြန်ထားတဲ့အချက်မှာလည်းဒီမြောက်ပိုင်းမှာဒီလိုတိုက်ဆိုင်နေမှုတွေအများဆုံးရပ်ဆိုင်မှုပြည်အနေနဲ့သစ်ဆုံဆင်းရဲဖြစ်ရှာတဲ့နိုင်ငံရေးသုံးမှုလမ်းကြောင်းကိုလိုက်ဖို့ပြည်အဝရင်းမြစ်တိုက်တွန်းနေတာဖြစ်
တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးရင်းနဲ့ပတ်သက်ပြီးကိုကန်တပ်ဖွဲ့အပါအဝင်တအန်းပလောင်နဲ့ရခိုင်တပ်ဖွဲ့တွေကိုကန့်သက်ထားတာတွေကလည်းမြန်မာနိုင်ငံငြိမ်းချမ်းရေးဖြစ်စဉ်မှာအဟန့်တားတစ်ခုဖြစ်နေပါတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာလကလည်းပြုတ်မြန်မာနယ်စပ်ဒေသမှာတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ဒီလ6ရက်နေ့ကစတင်ပြီးတော့လဲကိုကန့်ဒေသမှာတိုက်ပွဲတွေထပ်မံဖြစ်ပွားခဲ့ပါတယ်။လက်ရှိကိုကန့်ဒေသမှာဖြစ်ပွားတဲ့တိုက်ပွဲကြောင့်နယ်စပ်ကုံတွယ်ရေးကိုထိခိုက်ခဲ့တယ်လို့လောက်ကင်မျိုးကပြည်သူ3000လောက်ဟာလဲမြို့ကိုစွန့်ခွာပြီးတိမ်းရှောင်နေကြရပါတယ်။လောက်ကင်ဒေသကတိုက်ပွဲတွေဟာရက်သက်သက်နှစ်ပတ်ကျော်ကြာမြင့်လာခဲ့ပေမဲ့အခုချိန်ထိလဲဆက်လက်ဖြစ်ပွားနေစေရှိကြောင်းလောက်ကင်မျိုးကကုညီကယ်ဆယ်ရေးလုပ်ငန်းဆောင်ရွက်နေသူတဦးကပြောပါတယ
်မနေ့ကတော့မနေ့ညတော့သူတို့ညပြီးသူတို့ဟို107နဲ့အဲ့တစ်ခါဖွဲ့စီကပြစ်တဲ့ပြစ်လို့ပြစ်တယ်ပြစ်တဲ့တန်နေကြတယ်ဟောဒီမနေ့ကတော့လက်နဲ့ဒီပြစ်ခတ်တယ်နေတော့ကြားနေကြတယ်ခုနကကျွန်တော်တွေ့ရတော့ရွှေစင်ဘက်ကအဲ့ဥစ္စာဒီတစ်ခါဖွဲ့စီကပြစ်တဲ့ဟာကြီးကြားရတယ်နော်ပြအဲ့မှာတော့တွေ့ရပြစ်တာပြည့်တဲ့ကြားရခွေးက
ပြီးခဲ့တဲ့အင်ကာနေကတော့တမရော့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့မြန်မာနိုင်ငံဆိုင်ရာတရုတ်တံမတ်တို့နေပြည်တော်မှာတွေ့ဆုံပြီးနှစ်နိုင်ငံနယ်စပ်ဒေသတည်ငြိမ်အေးချမ်းရေးနယ်စပ်ကုံတွယ်ရေးနဲ့ဆက်ဆံရေးဆိုင်ရာကိစ္စရပ်တွေကိုဆက်လက်ပူးပေါင်းဆောင်ရွက်ရေးအတွက်ဆွေးနွေးခဲ့ကြပါတယ်
။ကုမှုဆော့တင်ပြပို့ထားတာပါ။ခုတစ်ခါမှာတော့ NCA လက်မှတ်ရေးမထိုးထားသေးတဲ့အဖွဲ့တစ်ခုကလက်မှတ်ရေးထိုးမယ်လို့ပြောတဲ့သတင်းကိုတင်ဆက်ပေးချင်ပါသေးတယ်။တနိုင်ငံလုံးအဖြစ်ရဲ့သဘောတူစာချုပ် NCA ကိုလက်မှတ်ရေးမထိုးထားရသေးတဲ့ NMSP မွန်ပြည်သက်ပါတီနေနဲ့ NCA ကိုလက်မှတ်ရေးထိုးမယ်လို့ပါတီထိပ်ပိုင်းခေါင်းဆောင်တွေကပြောလိုက်ပါတယ်။မွန်နိုင်ငံရေးပါတီတွေမွန်လူထုအခြေပြုအဖွဲ့အစည်းတွေနဲ့ဒီကနေ့မော်လမြိုင်မြို့မှာတွေ့ဆုံပြီးတော့သဘောထားဆန္ဒရယူပြီးတဲ့နောက်မှာအခုလိုပြောလိုက်တာဖြစ်ပါတယ်။အပြည့်စုံကိုထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်။
NCA လက်မှတ်ရေးထိုးရေးကိစ္စနဲ့ပတ်သက်ပြီးတော့တိုင်းဒါလက်နက်ကိုင်ဖွဲ့တွေကြားအမည်မတူညီမှုတွေရှိနေပေမဲ့မွန်ပြည်တပ်ပါတီအနေနဲ့ကတော့ NCA ကိုလက်မှတ်ရေးထိုးသွားမယ်လို့မွန်ပြည်တပ်ပါတီဗဟိုလွတ်မှုဆောင်ကော်မတီဝင်ပြည်တွင်းရေးရာတာဝန်ခံနိုင်ဝင်းလှက VOA ကိုပြောပါရစေ
။ခုဒီအချိန်ကာလကြာတော့ဒီကျွန်တော်တို့ဒီအားလုံးပါဝင်ရေးဆိုတဲ့အားလုံးပါဝင်ရအောင်ဒီ NCA လမ်းကြောင်းမှာဆိုတဲ့အပေါ်မှာဒီမြောက်ပိုင်းဖွဲ့တွေကလည်းပဲဒီသူတို့ကိုနှိုက်ကြပါနော်သူတို့ကိုနှိုက်ကြလည်းပဲဒီ NCA လမ်းကြောင်းလိုက်မတော်တော့ဘူးအဲဆိုလာတဲ့သဘောထားတွေကြည့်လာတဲ့အပေါ်မှာလည်းပဲကျွန်တော်တို့ဒီဆွတ်ချက်ပြီးတော့ကျွန်တော်တို့ဒီမှာလည်းသဘောထားတရပါလေသဘောထားတရဆိုတော့ကဒီအားလုံးပါဝင်ရေးဆိုတဲ့ဟာနောက်တိုက်ပွဲရကြီးဆိုတဲ့ဟာကမဖြစ်နိုင်တော့ဘူးလေလက်တွေ့အခြေအနေရအဲရောက်အဲရောက်လည်းပဲဒီ NCA လမ်းကြောင်းကိုရှောက်မဲ့ကျွန်တော်တို့ဒီဘဝသူFC ဖွဲ့စည်းတဲ့ဒီဒီလက်တွဲပြီးတော့ NCA ကိုကျွန်တော်တို့အတူတူကဒီရေးထိုးနိုင်ဖို့ရေးထိုးပြီးတော့ကဒီနိုင်ငံရေးဆွေးနွေးပွဲတော့ကိုအဲ့ဒီသဘောထားတော့ချလာခဲ့တဲ့သဘောရှိ
မွန်ပြည်တပ်ပါတီအနေနဲ့ NCA လက်မှတ်ရေးထိုးရေးကိစ္စနဲ့ပတ်သက်ပြီးဒီကနေ့မော်လမြိုင်မြို့မွန်ပြည်တပ်ပါတီရုံးခန်းမှာမွန်နိုင်ငံရေးပါတီတွေမွန်လူထုအခြေပြုဖွဲ့စည်းတွေရဲ့သဘောထားဆန္ဒရယူခဲ့တာပါ NCA ကိုအရင်ကဘာကြောင့်လက်မှတ်မရေးထိုးတယ်လဲဆိုတဲ့အပေါ်မွန်ပြည်တပ်ပါတီရဲ့သဘောထားကိုလည်းနိုင်ဝင်းလှကဆက်ပြောပြပါတယ်
ကနေဒီဘောထားကလည်းပဲဒီ NCA ကိုဒီကျွန်တော်တို့ကို၌ကိုတိုင်ကလည်းပဲဒီပါဝင်ရေးဆွဲထားတော့ဒီ NCA ငူကြမ်းအစီပေါ့လေနော်အဲဒီမှာလည်းဒီနှစ်ဖက်လက်ခံထားတဲ့အစီကိုဖြတ်ဖြတ်လိုက်ပြီးပြီဒါပေမဲ့လည်းပဲကျွန်တော်တို့ NCA ကိုမထုတ်ဖြစ်သေးတာကမထုတ်ဖြစ်သေးတာနော်ကျွန်တော်တို့လက်မခံတာမဟုတ်ဘူးမထုတ်ဖြစ်သေးတာကဒီတပြည်လုံးတိုင်းတာဆောင်တဲ့ပြစ်ခတ်ရစဲကြီးစာချုပ်ဆိုတဲ့အတိုင်းဒီတပြည်လုံးပြစ်ခတ်ရစဲဖို့နောက်တိုက်ပွဲတွေဖြစ်နေတိုက်ပွဲတွေရစဲဖို့အဲ့ဒီနှစ်ချက်ပေါ့လေကျွန်တော်တို့တောင်းဆိုရတယ်အဲ့ဒီချက်နဲ့ပြည်စုံတော့ NCA ကိုအချိန်မဆိုင်ဖို့မယ်အဲ့ဒီတော့
UNSC ကညညတော်တိုင်းဒါလူမျိုးများဖက်ဒရယ်ကောင်စီကနေတင်ပြထားတဲ့အချက်ကိုချက်ကိုအစိုးရကမူရလက်ခံပြီးဖြစ်တဲ့အတွက်မွန်ပြည်တပ်ပါတီအနေနဲ့လက်မှတ်ရေးထိုးရေးမှာအဆင်ပြေနိုင်လိမ့်မယ်လို့လည်းဆွေးနွေးပွဲကိုတက်ရောက်လာကြတဲ့လူထုဖွဲ့စည်းတွေနဲ့နိုင်ငံရေးပါတီခေါင်းဆောင်တွေကမြင်နေကြပါတယ်။မွန်မျိုးရာဒီမိုကရေစီပါတီကနေ1990ရွေးကောက်ပွဲမှာနိုင်ရခဲ့တဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းနိုင်တောင်းရှင်ကတော့မွန်ပြည်တပ်ပါတီအနေနဲ့ NCA လက်မှတ်ရေးထိုးတဲ့ကြောင်းအဖွဲ့တွေကနေအကြံပြုခဲ့တယ်လို့ပြောပါတယ်
။မလမတူဒီလေဆိုတာအားလုံးကကြံပြည်ဘာကြောင့်လဲဆိုတော့အခု27ပြည်လုံးကိုသွားနေတဲ့အခါကျအစိုးရကလည်းသွားနေတယ်ဟိုတပ်ကလည်းသွားနေတဲ့အခါကျတော့ဘလူးကြီးမွန်နေတဲ့ကအဲ့ဒီ NC ကိုသွားနိုင်လို့ဒီငင်းကြမ်းရေးရဖို့မွန်ကလမတူဒီလေ NC အဲ့ဒီလိုပဲကြံပြည်ကြတာတော့
မွာလနဲ့ကိုင်ဖွဲ့ UWSP UWSA ဦးဆောင်ပြီးဖေဝါရီလနောက်ဆုံးပတ်ကကျင်းပခဲ့တဲ့ဗန်ခန်းညီလာခံရဲ့စီဝေးပြီးထုတ်ပြန်ကြေညာချက်ထဲမှာ NCA ကိုဆက်မလုပ်တော့ဘဲငင်းချမ်းရေးစာချုပ်တစ်ခုဖော်ဆောင်မယ်လို့ပါရှိပါတယ်။ UWSA ဝပြည်သွေးစည်းညို့ရေးဖွဲ့ KIU ကချင်လွတ်လပ်ရေးဖွဲ့ SSPP မြောက်ပိုင်းရှမ်းပြည်တပ်မတော် TNL တန်းပလောင်တပ်ဖွဲ့မိုင်းလာတပ်ဖွဲ့ NDAA ရခိုင်တပ်မတော် AA ကိုကန်တပ်ဖွဲ့ MNDAA တို့တက်ရောက်ခဲ့တဲ့အဲ့ဒီပန်ခန်းစည်းဝေးမှာ NCO ကိုလက်မခံတဲ့သဘောထွက်လာတဲ့အတွက် UNSC နဲ့အကြမ်းမှာအမြင်ကွဲလှဲတဲ့သဘောတွေရှိလာတာပါ UNSC အဖွဲ့အနေနဲ့ကတော့တင်ပြထားတဲ့အချက်ကိုချက်ကိုခိုင်မအောင်ထပ်မံဆွေးနွေးပြီးနောက် NCA ကိုလက်မှတ်ထိုးမယ်ဆိုပြီးမတ်လ14ရက်နေ့မှာကျင်းပပြုစည်းခဲ့တဲ့ UNSC ဗဟုလုံခြုံရေးကော်မတီစည်းဝေးမှာဆုံးဖြတ်ထားပါတယ်ခင်ဗျာ
။နိုင်ငံရေးသတင်းပေးပို့ထားတာပါ။အခုတစ်ခါမှာတော့ laptop, computer, tablet နဲ့ electronic ပစ္စည်းတွေကိုလေရင်ပေါ်ကိုကိုယ်နဲ့တပါတည်းတည်လို့မရတော့ဘူးဆိုတဲ့သတင်းနဲ့ပတ်သက်ပြီးတော့တင်ဆက်ပေးကြပါမယ်။အရှေ့လေပိုင်းဒေသနဲ့မြောက်အာဖရိကနိုင်ငံတော်တော်များများအပါအဝင်တူရကီနိုင်ငံကလာတဲ့လေယာဉ်စီးခီးတွေတွင်နေတဲ့ laptop computer tablet camera နဲ့တခြား electronic ပစ္စည်းတွေကိုလူနဲ့တပါးတည်းယူဆောင်ခွင့်မပြုတော့ဘူးလို့အမေရိကန်ပြည်ထောင်စုကမနေ့ကထုတ်ပြန်လိုက်သလိုပြည်ထောင်နိုင်ငံကလည်းဒီကနေ့အင်္ဂါနေ့မှာပိတ်ပင်လိုက်ပါတယ် smartphone တွေထက်အရွယ်စားပိုကြီးတဲ့ဘလို့ electronic ပစ္စည်းကိုမဆိုလူနဲ့တည်ဆောင်ခွင့်မပြုတော့ဘူးလို့လူနဲ့တေဆောင်ခွင့်မပြုဘဲနဲ့ခီးဆောင်တက်တာထဲမှာထည့်ပြီးအနေရမှာဖြစ်ပါတယ်။ VOE သတင်းတော့စလာတီစာဟုတ်ကပေးပို့ထားတဲ့သတင်းလောက်ကိုဒေါ်ခင်စိုးဝင်းကပြပြပေးပါလိမ့်မယ်
။ကောင်းပါပြီ။လေရင်စီးခီးတဲ့အများစုအနေနဲ့ကတော့ electronic PC တစ်ခုမှမပါဘဲနဲ့ဘယ်လိုလုပ်ခီးသွားလို့ဖြစ်ပါမလဲဆိုတာကိုစိတ်ကူးနဲ့တောင်စဉ်းစားလို့ရကြမှာမဟုတ်ဘူးလို့ခီးသည်အမီတာဘာဒတ်ကအဘူဒါဘီကနေခီးရောက်မဆိုင်ဘူးလို့ပြောဆိုလိုက်ပါတယ်
။ People carry
လူတိုင်းလိုလိုခီးသွားတဲ့အခါ laptop နဲ့ iPad တွေကတော့အလုံးနဲ့ဆက်ဆက်လိုပဲဖြစ်ဖြစ်နေ့စဉ်သုံးနေကြပဲဖြစ်ဖြစ်တဲသွားနေကြတာပါပဲဒီပစ္စည်းတွေကိုမတဲရဘူးဆိုရင်သူတို့ဘယ်လိုစကန်သွားကြမလဲမတွေးတတ်တော့ပါဘူ
းဒါပေမဲ့အကျန်းဖက်အုပ်စုတွေကဖောက်ခွဲရေးအတွက် electronic ပစ္စည်းတွေကိုအသုံးချနေကြပြီးတော့မကြခင်ကပဲဆိုမာလီယာနိုင်ငံကလာတဲ့လေယာဉ်ပေါ်မှာအသုံးပြုခဲ့ပါသေးတယ်ကျန်းဖက်သမားတွေကအမေရိကန်နိုင်ငံသားတွေကိုမတိုက်ခိုက်နိုင်အောင်ကာကွယ်တဲ့အနေနဲ့သမ္မတဒေါ်နယ်ထရမ့်အစိုးရကတော့လေယာဉ်စီးခီးတွေကို electronic ပစ္စည်းတွေလူနဲ့တပါတဲ့ယူဆောင်ခွင့်မပြုဖို့တားမြစ်တဲ့ကြေညာချက်ကိုအင်္ဂါနေ့ကထုတ်ပြန်လိုက်တာဖြစ်တယ်လို့အင်ဂျီနီယာပြောခွင့်ရပုဂ္ဂိုလ် Sean Spicer ကပြောပါတယ
် elevated intelligence that we're aware of indicates
ကျန်းဖက်အုပ်စုတွေကခီးတဲ့လေယာဉ်တွေကိုစက်ပြီးပြစ်မှတ်ထားနေတယ်လို့လူသုံးကုန်ပစ္စည်းအမျိုးမျိုးထဲမှာဖောက်ခွဲပစ္စည်းတွေခိုးဝှက်ထည့်ဖို့နီးပေါင်းစုံနဲ့ဖိဖိစီစီကြံစည်နေတယ်ဆိုတော့ထောက်လိုက်တဲ့တရင်အချက်လက်တွေကိုလည်းကျွန်တော်တို့ရထားပါတယ
်ဗြိတိန်နိုင်ငံကလည်းလာရူကန့်သက်ချက်ကိုအင်္ဂါနေ့ကကြေညာလိုက်ပါတယ်လေရင်စီးခီးသွားတွေအနေနဲ့လေစိတ်တွေရဲ့တင်းကျပ်တဲ့လုံခြုံရေးအစီအမံတွေကိုစစ်ဆေးခံနေကြပြီဖြစ်တာကြောင့်ဒီလိုနောက်ထပ်ပိတ်ပင်ကန့်သက်ချက်ကမလိုအပ်ဘူးလို့လည်းတချို့ကညင်ညူကြပါတယ
်စစ်ဆေးနေတာတွေကလုံလောက်နေပြီးသားပါဗျာအခုလိုထပ်ပြီးတော့ကန့်သက်ဖို့မလိုပါဘူး
I think that's a little.
နင်းတော့လုံလုံးမီထင်တာပါပဲ
I don't think banning electronics will
ဒီလိုလောက်တာအထောက်အကူမဖြစ်ပါဘူးတဲ့အကျန်းဖက်သမားတွေကတခြားပုံစံနဲ့လုံနိုင်တာတွေအများကြီးရှိတယ်လို့ပြောသွားတာပါဒါပေမဲ့ Rand Corporation ကလုံခြုံရေးရာကျွမ်းကျင်သူ Daniel Gastein ကတော့လေယာဉ်စီးခီးတဲ့တွေနဲ့အတူ electronic ပစ္စည်းတွေကိုတည်ဆောင်ခဲ့မပြုတာဟာကြိုးကြောင်စီလျော်မှုရှိတယ်လို့သုံးသပ်လိုက်ပါတယ
် is that what we're essentially seeing is that by putting
electronic ပစ္စည်းတွေကိုလေယာဉ်ပေါ်မှာခီးတဲ့အတူတည်ဖို့ခွင့်မပြုတဲ့အတွက်ဖောက်ခွဲဖို့ကြံစည်နိုင်တဲ့ခီးတဲ့နဲ့ electronic ပစ္စည်းတွေနဲ့တိကျခွဲထားလိုက်နိုင်တာဟာလိုအပ်ချက်တရားလို့ကျွန်တော်ယူဆပါတယ
်တိုက်ခိုက်ဖို့ကြံစည်နေတဲ့အကျန်းဖက်သမားတွေအနေနဲ့အခုလိုတားမြစ်ပိတ်ပင်မထားတဲ့လေကြောင်းလိုင်းတွေကိုပြောင်းစည်းနိုင်ခြေရှိတာကြောင့်ကြံနိုင်ငံတွေကလည်းအလားတူကန့်သက်ဖို့လိုအပ်တယ်လို့ Gastein ကဆက်ပြောပါတယ
် So you know this could be something that becomes the new norm
ဒါကြောင့်ဒီကန့်သက်ချက်ဟာပုံမှန်လူရိုးလူစင်တစ်ခုလိုဖြစ်သွားမှာပါဒါမှမဟုတ်ခီးသွားရေးစိတ်ချလက်ချလုံခြုံစွာလေးမောတက်နိုင်ကြမဲ့စစ်စစ်မဲ့နီလန်းလုံနီးလုံးဟာနေအများဆုံးပေါ်လာခဲ့ရင်တော့ဒီကန့်သက်ချက်တွေပျောက်သွားတာမြင်ရမှာပါ
အခုလိုပိတ်ပင်လိုက်တာကြောင့် American နဲ့ Britain နိုင်ငံကိုသွားမဲ့ခီးသည်တွေအနေနဲ့ computer laptops တွေနဲ့တခြား electronic ပစ္စည်းတွေကိုအသုံးချရင်အချိန်မပြုံးနိုင်တော့ပဲခီးရှည်ကြီးကိုပြင်းရည်စွာနဲ့လိုက်ပါကြရတော့မှာဖြစ်ပါတယ်ရှင်
။ Token Survey တင်ဆက်ထားတာပါ။ VOE ကနေဗုဒ္ဓဦးနဲ့ညနေခင်းစီစဉ်တွေကိုဆက်ပြီးတရားထုံးလင်းပေးနေပါတယ်။အခုတစ်ခါမှာတော့ Iran မိုဆူးမြို့ကထိုးစစ်ဆင်မှုအခြေအနေကိုဆက်ပြီးတင်ဆက်ပေးကြပါတယ်။အီရန်နိုင်ငံမိုဆူးမြို့က Old City မြို့ဟောင်းရပ်ကွက်ကို IS သွေးကြွရဲ့လက်ထဲကနေပြန်လည်သိမ်းယူဖို့ကြိုးစားနေတဲ့အီရတ်တပ်ဖွဲ့တွေဟာသူတို့ရဲ့ထိုးစစ်ဆင်မှုတွေအတွင်းမှာဒေသခံတွေနဲ့ရှေးဟောင်းအဆောက်အဦလက်ရာတွေထိခိုက်မှုနည်းအောင်အထူးတတိထားထိုးစစ်ဆင်နေကြပါတယ်။အီရတ်တပ်ဖွဲ့တွေအနေနဲ့မိုဆူးမြို့အနောက်ချမ်းနယ်မြေတွေကိုတိုးချဲ့သိမ်းယူလာနိုင်ပေမဲ့လို့လူနေထူထပ်တဲ့နေရာတွေတဲကိုဝင်ရောက်နေရာယူထားတဲ့စစ်သွေးကြွတွေရဲ့အပြင်ထံခုခံတိုက်ခိုက်တာကိုခံနေရတယ်လို့အစိုးရကပြောပါတယ်။ဒီကြောင့်အပြေဆုံးကိုစလာတီဆာဟော့စ်ပြဖို့ထားတဲ့တဲ့င်းကိုမက်ခင်ပြထွေးကတင်ပြပေးပါလိမ့်မယ်။
။အီရတ်တပ်ဖွဲ့တွေဟာစစ်ရဟယင်တွေရဲ့အကူနဲ့မိုးဆူမြို့အနောက်ခြမ်းကနယ်မြေတွေကိုတိုးချဲ့သိမ်းယူလာခဲ့ပြီးတော့အယ်လ်ဒူရီဘလီနာအထိချဉ်ကပ်လာနိုင်ခဲ့ပါတယ်။2014ခုနှစ်ဇူလိုင်လတုန်းကအာရစစ်သွေးကြွခေါင်းဆောင်မင်းကိုပြောခဲ့တဲ့ဒီပလီကိုပြန်သိမ်းနိုင်မယ်ဆိုရင်တော့ဒါဟာအစိုးရအတွက်အထင်ကရအပွဲဖြစ်မှာပါ။ဒါပေမဲ့ဒီလိုသိမ်းနိုင်ဖို့မှအခက်အခဲတွေရှိနေပါတယ
်။
တိုက်ရအခက်အခဲဆုံးနေရာတွေကတခုပါ။ရှုပ်ရှုပ်ထွေးထွေးခက်ခက်ခဲခဲအခြေအနေအောက်မှာစူးစမ်းရပေမဲ့ကျွန်တော်တို့တပ်ဖွဲ့ဝင်တွေဟာသူတို့ကားတွေကနေထွက်ခွာသွားအောင်တိုက်နိုင်ခဲ့ပြီးမြို့ဟောင်းထဲကိုဝင်နိုင်ခဲ့ပါတယ်
။ Iraq Federal ရဲတပ်ဖွဲ့ဒုတိယပုံမှုကြီး Haider Yusuf Abdullah ပြောသွားတာပါ။ရှိတူလာတဲ့ဆူရတက်ဖွဲ့တွေကိုဟန်တားဖို့စစ်သွေးကြွတွေကအသေးကဘုံခွဲသမားတွေ၃လီပုံရပါတယ်။လူတွေထူထက်တဲ့ OCD မြို့ဟောင်းရဲ့ထဲကိုဝင်ရတာဟာအင်မတန်ခက်ခဲတယ်လို့အီရက်စစ်ဖက်အရေးပေါ်တုံ့ပြန်ကိုက်တွေဌာနကပုံမှုချုပ်အဘက်စ်အယ်ဂျူဘူရီကပြောပါတယ
်။
စင်ခေါ်မှုတွေထဲမှာပထမတစ်ခုကတော့စစ်သွေးကြွတွေကလူတွေကိုဒိုင်းအကာရနေလို့တုံးနေတာကြောင့်အရသားတွေမထိခိုက်အောင်ရှောင်ရတဲ့ကိစ္စပါ။နောက်တစ်ခုကတော့ဒီနေရာကရှေးရောက်နေရဖြစ်လို့ကျွန်တော်တို့အနေနဲ့လက်နက်ကြီးတွေတက်နိုင်သလောက်မသုံးဘဲတက်ရတာဖြစ်ပါတယ်
။မိုးဆူပြုတ်အနောက်ခြမ်းကနေအရက်သားပြည်သူတွေထွက်ပြေးနေကြပြီးမြေမြုပ်ပိုင်းဒါမှမဟုတ်ထောက်ချောက်ပြီးတော့ထိခိုက်သေဆုံးရသူတွေလည်းအများအပြားရှိပါတယ်။မိုးဆူပြုတ်ခံတအူးကအခုလိုပြောပါတယ
်။
မြေကြီးပေါ်မှာလဲကျနေလောင်းနေအများကြီးရှိပါတယ်။အဲ့ဒီတောင်ကကားအောင်မှာထောင်ထားတဲ့ထောင်ချောက်မိပြီးတေးကြတာပါ။သူတို့ကဝါယာကျိုးတွေပေါ်ဖြတ်နေသွားတယ်လေအဲဒါကြောင့်အလောင်း15လောင်းလောက်ရှိပါတယ်လောင်းတွေကတော့စပုတ်နေပါပြီကျွန်တော်တို့ကဖယ်ပစ်ခြင်းပေမဲ့စစ်သူကြွားတွေကတော့ဖယ်ခွင့်မပြုပါဘူးသူတို့ကကျွန်တော်တို့တနေ့နဲ့ပြစ်ပါတယ
်ဣရက်ဆူရတက်ဖွဲ့တွေဟာအာရစစ်သွေးကြွားတွေလက်ထဲကနေမိုးဆူးမြို့ကိုပြန်လဲတက်ယူဖို့အမေရိကန်ဆူရရဲ့ကူညီထောက်ပံ့မှုနဲ့အောက်တိုဘာလကစပြီးတော့ထိုးစစ်ဆင်နေတာပါအဲ့ဒီအချိန်ကစလို့ဒီနေရာကနေအိုးရီစွတ်ကွာထွက်ပြေးရသူ2,000-3,000လောက်ရှိပါတယ်ပိုးစုမျိုးကလည်းထွက်ပြေးလာသူတူကအခုလိုပြောပါရယ
်ဘာဘယ်ပြော
အခြေအနေကတိတ်ဆိုးပါရယ် IS သွေးကြွားတွေကကျွန်တော်တို့အားလုံးကိုဖျက်ဆီးပစ်ပါရယ်စားစရာမရှိပါမုံမရှိဘာမှမရှိပါဘူးဗျာ
ဒီနေရာကလွတ်အောင်ထွက်ပြေးနိုင်ခဲ့ကြသူတွေကသူတို့ကကောင်းတယ်လို့ယူဆကြပါရယ်ပိုးစုမျိုးက OCD မြို့ဟောင်းရက်ွက်ထဲမှာစစ်သွေးကြွားတွေကြောင့်ပိတ်မိနေတဲ့အရက်သားတန်ဝက်ကျော်ရှိနေစေပဲဖြစ်ပါရယ်ရှင
်မကင်ပြည်တွေတင်ဆက်ထားတာပါမကြခင်မှာတင်ဆက်မဲ့ VOA American အသံညဘက်9:00နာရီ10:00ထိမြန်မာဘာသာစီစဉ်နေမှာတော့မြန်မာမီဒီယာမြင်ကွင်းဦးကျော်စံတားရဲ့မြန်မာရေးသုံးသက်ချက်အားကစားကဏ္ဍစာရတွေကိုနားဆင်ကြဖို့ရှိပါတယ်ဖီယိုကနေပေါ်ဒူးနေညနေကင်းစီစဉ်တွေကိုဆက်ပြီးတင်ဆက်ပေးနေပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးပါမယ်ရှင်
အမေရိကန်နိုင်ငံတော်တရားရုံးချုပ်တရားသူကြီးအဖြစ်ခန့်အပ်ဖို့ထက်လွတ်တော်တရားလုံးရှိမှမှဆုံးဖြတ်သင့်မသင့်မဲခွဲမဆုံးဖြတ်ခင်တရားသူရဲ့နီကောရှက်ဆာထက်လွတ်တော်တရားရေးကော်မတီရဲ့တရားရုံးမြင်မြင်မှုတွေကိုအ ਨੇ စုံနောက်တစ်ရက်ရင်ဆိုင်အောင်မှဖြစ်ပါတယ်တောင်းပေးခန့်အပ်ဖို့ထက်လွတ်တော်မှာဒုတိယနေ့ဖြစ်အင်္ဂါနေ့ကကြားနာချိန်မှာတော့ရွေးကောက်ပွဲကာလလုံးကသမ္မတထရန့်ဂရီးပေးခဲ့တဲ့အခြေတင်ဖြစ်စရာကိစ္စရုံးပတ်သက်လို့အတိုက်ကဒီမိုကရက်ကူဇယ်ရဲ့ပြင်းထန်တဲ့မေးခွန်းတွေကိုလည်းဖြေကြားခဲ့ရတာပါမြောက်ကိုရီးယားကဒီကနေ့တုံးချီစမ်းသပ်ရမှာအောင်မြင်မှုမရှိခဲ့ဘူးလို့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ကပြောပါရယ်မြောက်ကိုရီးယားနိုင်ငံအရှိချမ်းကာမာကျွန်းဆွယ်ကနေပြစ်လွတ်စမ်းသပ်ပြီးစက္ကန့်ပိုင်းအတွင်းမှာပဲတုံးချီပောက်ကွဲသွားတဲ့အကြောင်းအမေရိကန်ရဲ့ပစိဖိတ်ဒေသကုကဲဌာနပြောခွင့်ရပုဂ္ဂိုလ်တူကပြောဆိုခဲ့သလိုတောင်ကိုရီးယားစစ်တပ်ကလည်းအလားတူပြောဆိုလိုက်ပါရယ်အမေရိကန်ပြည်သူ့ဥဆောင်တဲ့ညွန်မောင်းတပ်ဖွဲ့ရဲ့ပြစ်ခတ်မှုလို့ယူဆရတဲ့လေကြောင်းတိုက်ခတ်မှုအတွင်းစီးရီးယားနိုင်ငံရက္ကာမြို့အနီးကစစ်စင်ညောင်းတစ်ခုမှာလူ33ယောက်ထပ်နဲ့တိစုံသွားကြောင်းစီးရီးယားအရေးဆုံးကြည့်လေလာရေးဖွဲ့ကပြောဆိုခဲ့ပါတယ်။အယ်မန်ဆူရာကျေးရွာပြင်ပမှာအင်္ဂါနေ့အစောပိုင်းလေကြောင်းတိုက်ခတ်မှုကြုံခဲ့ရတာဖြစ်ပြီးတိုက်ခတ်ခံရတဲ့စစ်စင်ညောင်းကတော့စီးရီးယားစစ်ပွဲကနေထွက်ပြေးလာတဲ့အုံးမဲ့အိမ်မဲ့ဒုက္ခသည်တွေခိုလုံတဲ့နေရာဖြစ်တယ်လို့လည်းစီးရီးယားလူခွင့်ဆောင်ကြည့်လေလာရေးဖွဲ့ကပြောဆိုထားပါတယ်။မြန်မာဆူရကိုလက်နက်ကင်ပုံကန်နေတဲ့ကိုကန်ဖွဲ့ကအသုံးပြုနေတဲ့တရုတ်နိုင်ငံပိုင်ပန်တခုကဗန်စင်းကိုတရုတ်ဆူကပိတ်လိုက်တဲ့ပေါ်မြန်မာဆူရကကြိုဆိုလိုက်ပါတယ်။တရုတ်မှာနေဆက်မှာခြေဆက်ပြီးမှကြာသေးရင်ကမြန်မာစစ်တပ်နဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့ MNDA ကုကံတပ်ဖွဲ့တရုတ်နိုင်ငံပိုင်စိုက်ပျိုးရေးပြန်ပန်မှာပွင့်လှစ်ထားတဲ့ဗန်စင်းကိုပိတ်လိုက်တဲ့ပေါ်မှာမြန်မာသမ္မတရုံးပြောခွင့်ရဦးစော်ထေးကကြိုဆိုကြောင်း VOA ကိုပြောဆိုခဲ့တာပါ။
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးခဲ့တာပါ။ဒီညနေအတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုအောင်အောင်ဖြစ်ပြီး engineer ကတော့ Tia Wong ဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။ VOA American တန်ညာပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00-10:00အထိ line to meter 24.25 နဲ့52တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်။တော်တာရှင်ပေါင်းကျမရှင်လန်းကြပါစီရှင်။
This program has come to you from the Voice of America, Washington.